ဒီဇင်ဘာလဆန်းပိုင်းကမြောက်ပိုင်းမဟာမိတ်တွေရဲ့ထိုးစစ်ကြောင့်မွန်ကိုမြို့ရဲစခန်းကရဲအရာရှိတအုပ်အပါအဝင်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်ရဲဝင်တပ်မိသားစုတအုပ်အပါအဝင်ရပ်သားနှစ်ဦးလည်းသေဆုံးသွားခဲ့ပါတယ်။တမရော်ဘက်ကထိခိုက်သေဆုံးမှုအတိအကျကိုတော့ထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။
တမရော်ကနေဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးတိုက်ပွဲတွေငြိမ်သက်သွားပေမဲ့စစ်ဘေးရှောင်တွေကတော့နေရပြန်နိုင်ခြင်းမရှိသေးတဲ့အကြောင်းအခြေအနေအသေးစိတ်ကို VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။ရှမ်းပြည်နယ်ရှေးမြောင်ဒေသမွန်ကိုမြို့နယ်ကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်လာနိုင်လို့နယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာတိုက်ပွဲကာလအတွင်းမွန်ကိုရဲစခန တယ်အသက်ချင်းရကတော့၄ဦးကျန်ရတယ်၁၂ဦးကတော့ဆုံးပြေဆုံးကုန်တယ်ကြောက်ဆုံးတာကတော့အလောင်းတွေ့ပါပြီကတေတအလုံးပေါင်းစုစုပေါင်း၁၂ဦးတွေ့ပါတယ်တပ်ဖွဲ့ဝင်
မွန်ဂိုမျိုးနဲ့ရဲစခန်းကစုစုပေါင်းရဲတပ်ဖွဲ့ဝင်9ဦးကြဆုံးကြောင်းအသက်ရှင်လျက်ပြန်တွေ့သူ4ဦးနဲ့ပျောက်ဆုံးဆဲ3ဦးရှိနေတယ်လို့အစိုးရကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီကနေ့ထပ်မံတွေ့ရှိချက်အရတော့ပျောက်ဆုံးသူ3ဦးရဲ့ရုပ်လောင်းကိုပြန်လည်တွေ့ရှိပြီဖြစ်လို့တည်ဆုံးသူ10ဦးရှိတယ်လို့သူရဲမှုအင်းမြစ်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့လို့ခေါ်တဲ့ကချင်ဖွဲ့ KIA တမ်းပလောင်တပ်ဖွဲ့ TNL နဲ့ကိုကတ္တ MNDA ပူးပေါင်းဖွဲ့တို့ကအင်အားသုံးပြီးတော့မွန်ဂိုကိုတိုက်ခိုက်လာခဲ့တဲ့တုန်းကကြဆုံသွားတာဖြစ်ပြီးကြဆုံရဲတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့မူဆဲခရိုင်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါတယ
်တိုက်ပွဲကာလမှာအတက်ခံတိုက်ပွဲကြောင့်ကြဆုံသူတို့တပ်ဖွဲ့မှာသူတို့ရဲ့ဝန်ထမ်းအနေနဲ့ခံစားမှုရှိပါတယ်သူတို့ဒီရဲကြုံနဲ့ဒီပြည်ရေးရတော့အားရတယ်သူတို့ဆက်လက်စီမံဆောင်ရွက်မှာပေါ့ဒီမှာရှိတဲ့ခင်ရတဲ့ပုံမှန်လို့တော့တော့မလို့ပြင်ပါပေါ့။ဆန်းနေတဲ့ဆိုးရွားခွဲတွေကလည်းထောက်ပံ့လာရရှိလာတယ
်။လက်ရှိမူဆယ်ခရိုင်မွန်ဂိုဒေတာတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့တမတော်ကလည်းနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဦးဆောင်မင်းကပြောပါတယ်။ပြီးခဲ့တဲ့ဒဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွင်းကချင်လွတ်လပ်ရေးတမတော် KIA တန်းပလောင်မျိုးရာလူမျိုးရေးတမတော် TNL ရခိုင်တမတော် AA မြန်မာမျိုးရာများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတမတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေတာတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါတိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေတာခံတွေကလည်းစစ်ဘေးလွတ်ရာတရုတ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်မွန်ဂိုဒေတာကိုဒီဇင်ဘာလ4ရက်နေ့ကစပြီးတော့မြန်မာတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ဘေးရှောင်နေနေရပြန်နိုင်ခြင်းမရှိသေးပါဘူးဒီအချိန်လေးကိုမွန်ဂိုဖောင်ဆန်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လကအခုလိုပြောပါတယ
်တို့နေနေရှင်းလင်းလုပ်နေတယ်အဲ3ရက်နေနေရှင်းလင်းလုပ်ပြီးတော့မှအကြောင်းပြန်ခန်းနေတော့ပြောပါလိမ့်မယ်အလုံးအပြည့်အခုတနတ်တိုင်းရင်တော့တနတ်တိုင်းလည်းမကြတော့ပြန်လို့ရပြီနဲ့အိမ်သားပြန်ချင်ပြီဆိုမှဒါပြောနေကြတာတတိုင်းဒီလိုအချိန်နဲ့အဖြစ်ဆက်ရစီမလုပ်နိုင်ပြီတော့ဆက်ဖြစ်မှာပဲဗျကျွန်တော်တို့လည်းစိုးရိမ်နေကြအခုကတမတော်အခုနိုင်နေနိုင်ဆက်လာပြီဆိုတာနဲ့ဘင်းချက်ပြောင်းချက်ပြောင်းဘယ်ရောက်သွားမှလည်းမသိဘူးအချိန်မရွေးရဆက်ဖြစ်နိုင်တယ်ကြအဲ့လိုမျိုးတွေ
တိုက်ပွဲတွင်းနေအိမ်တွေဖျားချောင်းတွေပျက်စီးမှုတွေရှိခဲ့သလိုဒေသခံတွေများပြားစီကိုင်းမှုရှိတယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်မွန်ဂိုတိုက်ပွဲတွင်မြန်မာတပ်မတော်ဘက်ကရောမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဘက်ကပါထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတိပြုထုတ်ပြန်တာမျိုးတော့မသိရှိရသေးပါဘူးဒီတိုက်ပွဲတွင်မွန်ဂိုရဲစခန်းကအဖွဲ့ဝင်16ဦးနဲ့ကအရာရှိအပါဝင်9ဦးကြဆုံးကြောင်းအသက်ရှင်ရပြန်လည်တွေ့ရှိသူ4ဦးပျောက်ဆုံးသူ3ဦးရှိနေတယ်လို့ရဲဝန်ဆိုင်ရဲ့ဇနီးနဲ့အယတသူကလည်းတိုက်ခိုက်မှုအတွင်းမှာသေဆုံးသွားတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကနေဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ